လူသည်များတင်စားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတို့ကိုအပြတ်မှောင်လောက်ရဆွဲချက်နဲ့ထောင်ထန်ရှင်းနေဖြစ်တဲ့ချမှတ်လိုက်ပါတယ်။စူပါဘောဂါဘတ်ချဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်းကိုဒီကနေ့အင်ကာနီမှာဘေကျင်းမြို့တော်ကတျန်ချင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချတာပါ။ကျောင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်းကအနာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ရေးကာလာရှီလှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရဲ့အရာရှိတွေကိုသေယောမှုနဲ့ထင်ပေါ်လာခဲ့တာပါ။ဝူကန်းကအွန်လိုင်းပေါ်မှာလူတွေကိုစောကားမော်ကားလို့သတင်းမှားတွေဖြန့်နာပါဝင်တရားဥပဒေနဲ့မညီတဲ့လှုပ်ရက်တွေလှုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်တာပါ။2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့909ဖြုတ်ခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရရဲ့ဖြုတ်ခွင်းခံခဲ့ရတဲ့ရာနဲ့ချီတဲ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရှေ့နေဒီထဲမှာဝူကန်လည်းတဝူအပါအဝင်ဖြစ်ပါတယ်။ဝူကန်ပေါ်တရားရုံးရဲ့စီရင်ချက်ကိုတော့ယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းကပြောဆိုထားပါတယ်ရှင်။